ပြည်ထောင်စုမှာတရုတ်နိုင်ငံသားဝင်ကြီးဝန်ကြီးဟာထိုင်းနိုင်ငံမှာကျင်းပမယ့်မေကောင်နိုင်ငံများအစည်းအဝေးကိုမတက်ရောက်ခင်မြန်မာနိုင်ငံကိုဝင်ရောက်မှာဖြစ်ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဖိုင်ဘာလူမှုကွန်ရက်မှာတင်ပြထားတယ်ကိုပြောထားပါတယ်။ထိုင်းနိုင်ငံမှာဩဂုတ်လ14ရက ြန်ထားပါတယ်။ဒါအပြင်အစည်းအဝေးကျင်းပမှာပြုလုပ်မဲ့တရုတ်လာအိုမြန်မာနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးတွေရဲ့အလို့သဘောဆွေးနွေးပွဲမှာလည်းဝန်ကြီးဝန်ကြီးတွေ့ရောက်ဆွေးနွေးဖို့ရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောထားပါတယ်။တရုတ်မြန်မာနယ်စပ်ဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းကိုတိုင်းသာနဏ္ဍကိုင်ဖွဲ့တွေထိန်းချုပ်ပြီးတော့စစ်ကောင်စီဘက်ကအရှိမြောက်ပိုင်းစစ်ဌာနချုပ်ရဲ့စစ်စခန်းတွေလက်လွတ်ဆုံးရှုံးနေရချိန်မှာတရုတ်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခရီးစဉ်ဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။တပ်ဆိုင်ရာအဖွဲ့အစည်းတွေကြားအပြစ်ခတ်ရေးဆွဲဖို့တရုတ်နိုင်ငံဘက်ကတိုက်တွန်းနေပြီးတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ကလည်းပြီးခဲ့တဲ့ရက်ပိုင်းကပဲနေပြည်တော်ကိုရောက်ခဲ့ပါသေးတယ်။တချိန်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးအဖြစ်အမျိုးသမီးတူဖြစ်တဲ့ Mrs. Ma Cha ကိုပြောင်းလဲခန့်အပ်ဖို့ပြင်ဆင်နေချိန်မှာတရုတ်နိုင်ငံကဂျာဝင်ကမကထလုပ်နေတဲ့တိုင်းနာအဖွဲ့တွေနဲ့အပြစ်ခတ်ရဲစေးညှိနှိုင်းဆွေးနွေးပွဲတွေမှာစစ်ကောင်စီဘက်ကမတက်ရောက်တော့ဘူးဆိုတဲ့သတင်းတွေမကြာခင်ကထွက်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းတရုတ်နဲ့မြန်မာတန်တမန်ကြီးလှုပ်ရှားမှုတွေကခက်စိတ်စိတ်တိုးလာနေတာပဲဖြစ်ပါတယ်ရှင်။